စကိုင်းတိုင်းကဏီမြို့နယ်ဘက်မှာတော့ရွာတွေမှာစစ်တပ်ကနေပြီးတော့ရှာဖွေဖမ်းဆီးနေပါတယ်အနည်းဆုံးကျေးရွာ၁၁ရာထက်မနည်းကဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်စစ်တပ်ကနေလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားသူတွေလည်းရှိနေပါတယ်။မနေ့တုန်းကမင်းကင်းဘက်မှာလည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးရန်ကုန်ကလာတဲ့သတင်းမတ်ခွန်ညူပြောပြပေးပါရှင်။
ကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဖက်ခြမ်းကကုံချောင်း၊ဂွေချောင်း၊ကြောက်မော်၊စုံချောင်း၊ဂူချာ၊တန်ဖိုး၊ပန်သိန်ချင်း၊ကျွန်းပေါ်၊နှောပင်၊ကြောက်ကုံ၊အင်းဘတ်နဲ့ကံဖူးရွာတွေကဒေသခံတွေစက်တင်ဘာ30ရက်မနေ့ညနေကစပြီးထွက်ပြေးနေကြရပါတယ်။အဲ့ဒီဒေသမှာတိုက်ပွဲမရှိဘဲစစ်တပ်ကအင်အားအများပြားနဲ့တွာလာလှည့်ပတ်နေပြီးကျေးရွာတွေမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောကြပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအခက်အခဲတွေ့နေကြရတဲ့အကြောင်းကြောက်မော်ရွာကန်တူက VOA ကိုအခုလိုပြောပါတယ်။
ဒီကြီးရဲ့အိုးလေးဒီဟာအခက်ကြီးရှိပါလိမ့်ဆိုဒီဘက်မှာဒီကကျွန်မတို့ဒီမှာမူးမီကအားရပါတယ်မိုးရဲရဲမှာရှုံနေပွက်ထဲမှာတွားရလာရပြီးရသွားရနဲ့အခက်ကြီးအများကြီးကျွမ်းသွားပါဆိုရှင်အလုံးနဲ့အချိန်နဲ့ထွက်ပြေးလို့ရှောင်နေရတော့တချို့တော့အမခမင်းကိုနှက်ပေါင်းစားရတာလေးလည်းရှိပါတယ်ရှင်တနည်းကိုနှက်ခြင်းကိုမဟုတ်တော့ဘဲနဲ့တချို့လည်းစားရတဲ့ဒီလည်းရှိပါတယ်ရှင်တချို့ပြင်းသွားရင်လည်းလုံးဝမစားရတော့တဲ့ဒီလည်းရှိပါတယ်ရှင်
စစ်တပ်ကရွာထဲဝင်လာပြီးအိမ်တွေမှွေနှောက်ဖျက်ဆီးတွေ့တဲ့ရွာသားကိုဖမ်းဆီးရိုက်နှက်သလိုပန်သိန်ချင်းရွာ၊ကြောက်မော်ရွာနဲ့ကုံချောင်းရွာတွေမှာဒေသခံတချို့ကိုလမ်းပြအဖြစ်ဖမ်းသွားတယ်လို့လည်းနောက်ထပ်ဒေသခံတဦးကပြောပါတယ
်။တနက်ပြရတော့ဒီနေ့ကပြစ်မတော်ဘူးပြဝင်တာအဲလက်ပတ်ပြီးဒီလိုမျိုးကြီးရပဲမှွေအိမ်တွေကတော့အကုန်လုံးရိုက်ချိုးဖျက်ဆီးသွားတယ်။ပန်သိန်အိမ်ကြီးရောဒီနေ့နဲ့ဆောင်ရတာဒီရပါလိဒီလိုဝင်တော့ပြီးပြီးတော့တော့ရတာပဲရှိတယ်။လူမိတဲ့လူတော့ဖွန့်ကြည့်ပြီးတော့တယောက်ကတော့ရိုက်ခံပြီးအိမ်ချက်တဲ့အိမ်ကြီးတွေ့တယ်ဒီမှာပြန်နေလူကတော့မရိုက်ကြည့်ရဲသူလမ်းပြခေါ်တယ်လို့ပြောတယ်။လမ်းပြခေါ်တယ်လို့ခြောက်ရလို့ရှိတယ
်။စက်တင်ဘာ30ရက်မနေ့ကပဲမင်းကင်းမြို့နယ်မှာလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတူကပြောပါတယ်။
တံပေါင်းယူရနာမှာတိုက်ပွဲဖြစ်တယ်ဗျာကိုခဲအပြင်လည်းနည်းနည်းကြီးတစ်ခက်မှုတော့ရှိတယ်ဗျာကိုအဲ့မှာတော့ကျွန်တော်တို့ကောသူ့ဘက်ကောအထူးကြိုက်ဆင်းရတာမတိရအောင်နောက်ပြီးနေ့နဲ့နှစ်နာရီအချိန်မှာတော့ပင်နေတဲ့လက်ချိတ်နဲ့ယူရာသားမှာတစ်ခက်မှုထက်ဖြစ်တယ်ကိုအဲ့ချိန်မှာကျွန်တော်တို့ဘက်ကနေမှာသူ့ဘက်ကိုနှစ်ဖက်ဖြတ်ပြီးမှနည်းနည်းကြီးနဲ့ပြစ်တဲ့အချိန်မှာသူတို့ဘက်ကတော်တော်ပြင်းထန်ဖြစ်သွားပြီးမှကျွန်တော်တို့ဘက်ကတော့နှစ်ဦးမစိုးရင်ရတိုင်ရန်ရရှိတယ်သူတို့ဘက်ကတော့ထိကြိုက်များတယ်လို့သိရ
ထိခိုက်ဒဏ်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သလိုဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမျိုးလည်းမရှိသေးပါဘူး။မင်းကင်းမြို့နယ်မှာစစ်တပ်ကအင်အားတိုးချထားပြီးလက်ပတ်သွားလာနေသလိုချင်းတွင်းမြစ်အရှိဘက်ခြမ်းကဇင်ကလေးရွာ၊တန်ပေါက်ရွာ၊မောက်ကတော်ရွာ၊စနက်ပြင်းရွာ၊ငါးနသာရွာ၊ပိတ်ချင်းတော်ရွာ၊အင်ပင်လှရွာနဲ့ချင်းတွင်းမြစ်နောက်ဖက်ခြမ်းမှာတော့တင်တော်ရွာ၊အုံနံဘုတ်ရွာညောင်ပင်သာရွာဘင်းအနောက်တော်ရွာနဲ့ကြောက်ကြတဲ့ရွာတွေပို့အိမ်စွန့်ပြီးဘေးလွရာထွက်ပြေးနေကြရပါတယ်ရှင
်။ဒါကတော့စကိုင်းတိုင်းကဏီမြို့ဘက်ကအခြေအနေကိုမခွာညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။